Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ23ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 1925-30 နဲ့လိုင်းလမီတာ 190 ရိုးကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကတော့ဝင်းဝင်းပါထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံသတင်းတွေကိုကြီးညာပေးမှာပါရင်းချာဒုက္ခသည်တွေခြာနေပြန်ရည်လုပ်ငန်းစီမစနိုင်တဲ့ပေါ်ဘင်္ဂလားဒေ့ရှ်ကိုမြန်မာဘက်ကပြစ်တင်လိုက်ပါတယ်။အမေရိကန်ဆွေရယာယီတုံးစီကိုလွှတ်တော်ကအတည်ပြုနိုင်လို့အစိုးရလုပ်ငန်းတွေဒီနေ့အပြည့်အဝပြန်လည်စတင်နေပါပြီ။ဒီသတင်းတင်တဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုမတ်တင်ကီထိုက်နေတူကြီးညာပေးမှာဖြစ်ပါတယ
်။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေပြန်လည်လက်ခံရင်အစီအစဉ်မှာလိုအပ်ချက်တချို့ကြောင့်စီစဉ်ထားတဲ့အတိုင်းမစတင်နိုင်မဲ့မြန်မာအစိုးရဘက်ကတော့လက်ခံဖို့အဆင်သင့်ဖြစ်နေရဲဆိုတဲ့သတင်းမှာကတော့
ဟုတ်ဒီပြန်လဲပို့စီစခန်းပေါ့ကျွန်တော်တို့ကတော့လက်ခံရေးစခန်းပေါ့အဲ့ဒီဓာရီကိုစီစဉ်ရတာတို့ဓာရီမှာဟိုဒီအချိန်ယူနေရတာဖြစ်လိမ့်မယ်ခင်ဗျာကျွန်တော်တို့ကတော့စီရင်ပေးထားတယ် VPN ဖိုင်
လို့လူကပြန်ဝင်ရင်ဒေါက်တာဝင်းမြတ်အေးပြောတော်ရပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့မြန်မာအစိုးရနဲ့အပြစ်ခတ်ရစရေး NCA ကိုလက်မှတ်ရေးထိုးမဲ့တဲ့တင်မြန်မာမျိုးမှာဆန္ဒပြပွဲအတွင်းတရတရရသွားသူရှိဦးကိုအနာပိုင်းတို့ကဖမ်းဆီးလိုက်တဲ့တဲ့တင်နဲ့ Riders တင်းထောင်တို့ကိုဒီကနေ့ရုံထုတ်တဲ့တဲ့တင်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တရရလေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပိုင်းထိတ်တဲရတဲ့တင်တွေကိုမှတင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တို့ရဲ့မဟာမိတ်ကတ်ပြည်သူစစ်တွေကိုတူရကီဘက်ကထိုးစစ်ဆင်နေတဲ့ပေါ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီနေ့ပြင်းပြင်းထန်ထန်တစ်တင်ဝေဖန်လိုက်ပါတယ်ဒီလိုကအစ္စလာမစ်စွန့်ရောက် IS စစ်သွေးကြွတွေကိုတိုက်ခိုက်နေမှုကိုအနောက်ရှက်ဖြစ်စေတယ်ဆီးရီးယားနိုင်ငံအာဖရင်ဒေတာအတွင်းအကြမ်းဖက်မှုတွေကြောင့်ဆီးရီးယားနိုင်ငံအတွင်းကအတော်တန်တည်ငြိမ်တဲ့ဒေတာတွေပေါ်အနောက်ရှက်ဖြစ်လာစေတယ် IS တွေကိုချေမှုန်းရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေပေါ်ထိပါနိုင်ပြီးIS နဲ့ Al-Qaeda တို့ကအခွင့်အောက်ယူနိုင်တယ်လို့ဝန်ကြီးမက်တစ်ကအင်ဒိုနီးရှားနိုင်ငံမှာသတင်းတောက်တွေကိုထုတ်ပြောခဲ့တာပါတကယ်တော့တူရကီနဲ့နယ်စပ်ဆီးရီးယားမြောက်ပိုင်းကကတ်တွေကိုထိန်းချုပ်ရာ Afrin Data တွေကနေ YPG လို့ခေါ်တဲ့ကတ်ပြည်သူကာကွယ်ရေးအဖွဲ့ကိုမောင်းထုတ်နိုင်ရေးတူရကီဆိုရဘက်ကပြီးခဲ့တဲ့သတင်းဘက်ကဆက်လို့ဘုံကျဲတိုက်ခိုက်ပြီးတပ်တွေစေလွှတ်ခဲ့တာပါတူရကီအနေနဲ့စီးရီးရန်စလှရှားမှုတွေကိုထိန်းသိမ်းတင်လို့ဖို့စစ်စင်ရေးကိုအချိန်ဒီကအကန့်အသတ်နဲ့လုပ်ဖို့တိုက်တွန်းထားတယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကထုတ်ပြောခဲ့ပါတယ်
။အီရန်နျူကလ িয়ার ရှင်းနိုင်ငံတကာသဘောတူညီချက်ကိုပြုပြင်ပြောင်းလဲသင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ရှုမြင်ချက်ကိုဒုတိယသမ္မတမိုက်ပန့်စ်ကဒီကနေ့အင်ကာနေမှာထပ်လောင်းပြောဆိုခဲ့ပြီးအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကိုဂျေရုဆလင်ကိုပြောင်းရွှေ့မယ်ကိစ္စကလည်းအမေရိကန်ရဲ့ဂရိကဝတ်ကိုချဉ်းဟပြတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အစ္စရေးသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုတိယသမ္မတဖန့်စ်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ပြင်ဆင်ရေးလိုအပ်ချက်တွေကိုဥရောပမဟာမိတ်တွေကိုအသိပေးထားပြီးဖြစ်တယ်လို့လည်းပြောဆိုခဲ့တာပါသဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার လက်နက်မထုတ်ရေးသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုကန့်သတ်ထားပြီးအပြန်အလှန်အပြင်တန်းခတ်ပိတ်ဆို့မှုကနေတက်တာရာရှာထားတာပါဒီသဘောတူညီချက်မှာအီရန်ဘက်ကရတာကနည်းနည်းပေးရတာကများတယ်လို့ပြောဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အစ္စရေးခေါင်းဆောင်တွေဘက်ကပေးချထားတာဖြစ်ပါတယ
်အမေရိကန်ဆိုရလုပ်ငန်းတွေပြန်လည်လက်ပတ်ရေးဥပဒေချက်ကိုသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်ပြီးဖြစ်တာကြောင့်၃ရက်တာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့မှုကအဆုံးသတ်သွားပြီးဖြစ်ပါတယ်လူဝမှုကြီးကြပ်ရေးကိစ္စအပေါ်မပြေမလည်ဖြစ်နေတာကနေအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရတဲ့အထိဖြစ်စေခဲ့တာပါမနေ့တနင်္လာနေ့အစောပိုင်းမှာအမေရိကန်ထက်လွတ်တော်ကအတည်ပြုခဲ့တဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာတနင်္လာနေ့နှောင်းပိုင်းမှာမဲခွဲအတည်ပြုခဲ့ကြတာပါ။ယာယီအသုံးစရိတ်နဲ့ February 10ရက်နေ့ရှိအစိုးရကိုလက်ပတ်နိုင်မှာဖြစ်ပြီးရေရှည်အစိုးရအသုံးစရိတ်အပေါ်သဘောတူညီချက်ယာယီလွှတ်တော်အတွက်အချိန်ရသွားစေပါလေ။နိုင်ငံအတွက်သတင်းကောင်းဖြစ်တယ်လို့ Ohio ပြည်နယ်ကုစားပြုဒီမိုကရက်လွှတ်တော်အမတ် Charlotte Brown ကသတင်းတောက်တွေကိုပြောဆိုခဲ့တယ်လို့ Maine ပြည်နယ်ကုစားပြု Republican အထက်လွှတ်တော်မှာ Susan Collins ကလည်းဒီနေ့ကတော့နေတူးနေမြတ်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတထရမ့်ကတော့ကျင်းပတဲ့ထုတ်ပြောဆိုရာမှာလွှတ်တော်ကဒီမိုကရက်တစ်ဘက်ကစစ်တပ်နေကြဆောင်တဲ့အရေးပေါ်ကိစ္စရေးတက်တို့ကိုအသုံးစီပေးဖို့ဆန္ဒရှိလာပြီးအတိတရားရလာတဲ့အတွက်တိတ်ကိုဝမ်းသာတဲ့အကြောင်းဖော်ပြထားတာကိုအင်ပြီးတော့ပြောခွင့်ရဆာရာဆန်ဒါစ်ကဖတ်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့သမ္မတထရမ့်ဟာဒါဟာ Republican တွေအတွက်အောင်မြင်မှုကြီးဖြစ်ပြီးလူတိုင်းအတွက်အောင်မြင်မှုကြီးဖြစ်စေချင်တယ်လို့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်ခင်ဗျာ။
ပစိဖိတ်သမုဒ္ဒရာရဲ့တစ်ဖက်တစ်ချက်ဒေသတွေမှာဒီကနေ့အင်္ဂါနေ့ငလင်တွေလှုပ်မိတောင်တွေပေါက်ကွဲဆရာတွေဇက်တိုက်ဖြစ်နေပါတယ် American Pirasu, Alaska Pine, Kodiak Island, Ye, Shetown Bay, Niashe, Kilometer Aquama, in our Shetatama, Meganitu Shire, in Avian Galinity, Loka Keta, American Bumi Bira, Dantra Ye Tanaka, Piosu, Tavare. Yebo Darwin Shituriga, Alaska Pine, Canadian Nangan, British Columbia, Kanyudan Tita, Miazugo, Tsunami Yelan 3 Beta, Topian Gedalo, America, Naupe, Kanyudan Tita, Kulone, Pacific Jun, Hawaii Pinedogo, Tsunami Sanji Pit, Tama Keraba, Tita Ganwigule, Gomianwe, Damapole, Gondrian Bango, Shipjang Jabo, Daitun Kevare, Tsunami 3 Beta Guru, Naupe Ma Bepia Kevare, Timatang and Naibani, Lumaro, Japan နိုင်ငံနှင်းလျှောစီအပန်းဖြစ်စခန်းရှိရာအနီးမှာမီးရောင်ပေါက်ကွဲလာကြောင်းဂျပန်စစ်သားတအူးသေဆုံးခဲ့ပြီးလူအတော်များများဒဏ်ရာရခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့မေယွန်းမီးရောင်ကရဲတော်ကြာလှုပ်ရှားမှုတွေရှိလာပြီးတဲ့နောက်အန်ဒီယေရှိတဲ့အဆင့်အဖြစ်အာနာပိုင်တို့ကသတ်မှတ်ထားပါတယ်မီးရောင်ပေါက်ဝန်းကျင် 8km/h
ကျစ်တိရှိခွန်တုံညာတိုင်းလူမီတာ19ကီလိုဟတ်စ်တင်္ဂါ၅၃ညာတိုင်းလူမီတာ32ကီလိုဟတ်စ်ကိုတုံတုံကနေပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်္ဂါ၅၃ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဟုတ်ကဲ့ပါ VOA အမေရိကန်တန်ကအင်ကာနေ့ညဘက်သတင်းတွေကိုဆက်ကြည့်ညာနေပါတယ်ရခိုင်ပြည်နယ်ကနေအိန္ဒိယပင်လယ်ဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးအ မမန်ကန်ကန်ဆောင်းရနိုင်ဖို့အခြေခံဆောင်းရွက်မှုကိစ္စတွေအများအပြားရှိနေစေဖြစ်ပေမဲ့လုံဆောင်တာတွေမရှိသေးကြောင်းဒုက္ခတွေများဆိုင်ရာကုလသမဂ္ဂမင်းကြီးဖီလစ်ဂရန်ဒီကဒီနေ့ပဲကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမှာပြောဆိုလိုက်တာပါဒုက္ခတွေတွေပြန်လည်လက်ခံရင်ဒီနေ့စတင်မဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်တဲ့ပေါ်လူခွင့်ရေးအဖွဲ့တွေကလည်းကြိုး ဒုက္ခတွေတွေထပ်ပြရတဲ့အကြောင်းရင်းတွေကိုအရင်ဖြည့်ရှင်းမှုလိုအကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းဒုက္ခတွေတွေအတွက်လုံခြုံမှုမရှိတဲ့အတွက်နေရာပြန်ပို့ရေးအစီအစဉ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်သဘောတူဆိုင်ရန်ဖို့တိုက်တွန်းခဲ့တာပါ။ရင်းကြဒုက္ခတွေတွေကိုမောင်းထုတ်ခဲ့တဲ့စစ်တပ်
ပြည်ထောင်စုအနေနဲ့ပြည်ထောင်ကျိုးပန်းနေသလိုလူသားချင်းစာနာမှုအကူအညီတွေကိုတမရတော်နဲ့ထံကလက်မှတ်ပြီးဦးတည်ချက်ကိုပြုပြင်ပြောင်းလဲသင့်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။နိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်လက်တွေ့အခြေအနေဟာပိုမိုဆိုးရွားနေကြောင်းအင်ဒိုနီးရှားနိုင်ငံခီးစင်မှာဝန်ကြီးမက်တစ်ကသတင်းထုတ်တွေကိုပြောဆိုလိုက်တာပါ။ ကျွန်တော်တို့ရဲ့ပြည်သူတွေကိုအမေရိကန်ကလည်းနောက်ဆက်တွဲရေးယူတန်းခတ်မှုတွေလည်းချမှတ်ထားပါတယ်။ ကုလသမဂ္ဂကတော့ရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေအတွက်ဟာ6သိန်းခွဲကျော်အထိရှိမယ်လို့ခန့်မှန်းထားတာပါ။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေအနေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဆင့်ထိရောက်နေပြီလို့လဲကုလသမဂ္ဂနဲ့အမေရိကန်ဆိုရာတာဝန်ရှိသူတွေကသတ်မှတ်ပြောဆိုထားပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံထဲမှာနောက်လာကျင်းပမဲ့ဆောင်းရက်ဒီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားတို့ပါဝင်ဆွေးနွေးနိုင်ဖို့သဘောတူညီချက်ရပြီးတာနဲ့ပြည်ပနှစ်နိုင်ငံကြားရှေ့ဆောင်ရွက်နေကြတဲ့ကိစ္စတွေနောက်နှစ်နိုင်ငံကြားနေဆက်ဖြတ်ကျော်သွားလာမှုတွေလည်းဆက်လက်ပြီးတော့ရှိနေပါတယ်။ ပြောင်းချမ်းဆောင်ရည်အိုလံပစ်အားကစားပွဲတွေနဲ့ချိတ်ဆက်ပြီးပူးတွဲခန္ဓာတွေကျင်းပနိုင်ခြေရှိတဲ့နေရာတွေကိုလေ့လာဖို့အတွက်တောင်ကိုရီးယားကိုယ်စားလှယ်ဖွဲ့တစ်ခုဒီနေ့အင်္ဂါနေ့မှာတောင်ကိုရီးယားနိုင်ငံကိုတုံးရကြတွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကတွားရောက်ခဲ့ပါတယ်။ဒီခီးစဉ်အဆိုရင်နှစ်တိတာကာလအတွင်းပထမဆုံးတရားဝင်ခီးစဉ်လည်းဖြစ်ပါတယ ကျွန်တော်တို့ကတော့ဒီနေ့ကျန်တဲ့ဘောတွင်ကြီးချက်ကိုပြုပြင်ပြောင်းလဲတင်တယ်လို့အမေရိကန်ဆိုရလုပ်ငန်းတွေကျန်တဲ့လက်ပတ်ရေးဥပဒေချက်ကိုတောက်ရောက်တာဖြစ်ပါတယ်။တောင်နှင်းမြောက်နိုင်ငံတော်တွင်ကြီးချက်အရဖေဖော်ဝါရီလ9ရက်နေ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွံ့ဖွဲမှာအလန်တော်တစ်ခုတည်းအောင်နှစ်နိုင်ငံအတူပေါင်းချီတက်ရမှာဖြစ်တယ်လို့အမျိုးသမီးဟော်ကီတင်နှစ်တင်တို့ပေါင်
ေးဖိုရမ်ကိုတော့တရုတ်နိုင်ငံကထိတ်တန့်စီးပွားရေးအကြံပေးတဲ့အဖွဲ့ဝင်တွေဆီလွှတ်ထားပါတယ်။ထိတ်တန့်စီးပွားရေးအကြံပေးလူဟေးနဲ့အတူအဖွဲ့ဝင်130ကျော်တို့ကမ္ဘာစီးပွားရေးဖိုရမ်ကိုတက်ရောက်မှာဖြစ်ပြီး2018ခုနှစ်တရုတ်ရဲ့စီးပွားရေးမြင်ကွင်းကိုပြောဆိုချပြလိမ့်မယ်လို့သုံးသပ်သူတွေကပြောဆိုထားပါတယ်ရှင်။အင်္ဂါနေ့ညဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဝင်းမင်းနဲ့မတင်ရထိုက်တို့ကကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြသွားပါမယ်။ရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးဒီကနေ့စတင်မယ်။အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်ပေမဲ့လည်းမြန်မာအစိုးရဘက်ကတော့ပြန်လည်လက်ခံမှုအစဉ်သင့်ရှိကြောင်းပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအစီအစဉ်ဆိုင်းငံ့လိုက်တဲ့အကြောင်းရင်းကိုတိတိကျကျမသိရပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာဘက်ကတော့ပြင်ဆင်ထားပြီးဖြစ်ကြောင်းဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့တာပါ။မမမြင့်ခိုင်ကတင်ပြထားပါရရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်ကိုဇန်နဝါရီ23ရက်နေ့မှာစတင်မယ်လို့စီစဉ်ထားပေမဲ့လိုအပ်ချက်တချို့ကြောင့်အချိန်မီစတင်နိုင်မှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပို့ဖို့တည့်ရက်လို့ဇန်နဝါရီ22ရက်နေ့မှာပဲပြောကြားလိုက်တာပါ။ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ဟာအချိန်ယူလုပ်ဆောင်ရတာမို့အခုလိုကြန့်ကြာတာကိုနားလည်သလိုမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီလို့လူမှုဝန်ထမ်းကေဇေးကြီးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ဤက VOA ကိုပြောပါရစေ
။နောက်နေနေတယ်ဆိုတာနောက်နေတယ်လို့တော့ပြောလို့မရသေးတာ23မှာစလက်ခံလို့ရပြီဆိုတဲ့ကျွန်တော်တို့ကအစီအစဉ်ဖြစ်ရတာအဲ့ဒါကျွန်တော်တို့တောင်းဝန်ကိုတာတစ်ဖက်ကဝင်းငါသိချက်တောင်းဝန်ကိုတဲ့နေရာမှာခုနကကျွန်တော်ပြောတဲ့လေသူအချိန်ယူရတာလည်းရှိနိုင်တယ်။နောက်နေတဲ့အကြောင်းရင်းဒါပဲဖြစ်နိုင်တာပေါ့နော်။အဲကြာဦးဘိုးကြီးကျွန်တော်တို့ဘက်ကတော့ပြောလို့ရတာဒါပဲရှိတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဘက်ကလိုအပ်မဲ့တောင်းဝန်ကကျွန်တော်လုပ်ထားပြီးပြီ။ကျွန်တော်နိုင်ငံဒီနေ့ ready ဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေပြန်ပို့ဖို့အစီအစဉ်ဟာအီယာမလုပ်ငန်းစဉ်တာဝန်ကြီးဖြစ်တာမို့ဒုက္ခသည်တွေလွှဲပြောင်းရေးစခန်းတွေကိုပြင်ဆင်ဖို့နဲ့နေရက်ပြန်မဲ့သူတွေကိုစည်ရင်းကောက်ဖို့အချိန်ယူရမယ်လို့ပြောထားတာပါ။ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်ကိုအချိန်မီမစတင်နိုင်တာဟာနိုင်ငံအစိုးရကြားနားလည်မှုလွဲတာလည်းမဟုတ်သလိုအစီအစဉ်ပြတ်သွားတာလည်းမဟုတ်ဘူးလို့ဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ
်။သဘောတူစာချုပ်ကနှစ်နိုင်ငံကဟိုသဘောတူလို့ဒါအောင်မြင်မှုတစ်ခုအနေနဲ့စာချုပ်ချုပ်ဆိုနိုင်ခဲ့တယ်။ဒါပေမဲ့အဲ့ဒီစာချုပ်ထဲမှာကနှစ်လပြည့်စတင်လက်ခံနိုင်ပြီလို့ရေးထားတာလေ။ဆိုတော့စတင်လက်ခံနိုင်ပြီဆိုတော့ကျွန်တော်တို့ဘက်ကတာဝန်ရလက်ခံတဲ့လူဆိုတော့အဲ့ဒီ23ရက်နေ့ကနှစ်လပြည့်ရဲ့အတွက်ကြောင့်အစဉ်အသင့်ကျွန်တော်ကဖြစ်အောင်လုပ်ထားရတာပေါ့နော်။တစ်ဖက်ကပို့တဲ့သူကလည်းသူပို့ဖို့အတွက်ဆိုလို့ရှိရင်သူကအဆင့်နေရာအများကြီးရှိတယ်။ဒီစီစစ်တာတို့လုပ်ငန်းဆောင်ရွက်တာတို့ဒီပုံစံဖြည့်တာတို့တော့ဒီကဲဒီဂျားကိုတို့ကလည်းဒီဘက်ကမပို့ခင်မှာစခန်းကိုပို့ရတာရှိတာပေါ့နော်ဒီဟိုဒီပြန်လဲပို့ရေးစခန်းပေါ့ကျွန်တော်တို့ကတော့လက်ခံရေးစခန်းပေါ့အဲ့ဒီဓာတ်တွေကိုစီစဉ်ရတာတို့ဓာတ်တွေမှာဟိုဒီအချိန်ယူနေရတာဖြစ်လိမ့်မယ်ခင်ဗျာကျွန်တော်တို့ကတော့စည်ရင်းပေးထားတယ် verify လုပ်ထားတယ်ညံအောင်လို့ပေါ့နော်ဒီဘက်က verify လုပ်ထားတယ်စည်ရင်းတစ်ခုစစ်ပြီးသားစည်ရင်းတစ်ခုပို့ထားတာပေါ့နော်ဆိုတော့အဲ့ဒါကိုအမြန်ပို့လို့ရနိုင်တဲ့နီလန်တို့တော့စိတ်ရတော့ရပြီဒါပေမဲ့ဒါ voluntary and safe ဖြစ်တဲ့အတွက်ကြောင့် voluntary အနေနဲ့တို့ကပြန်လာဖို့ဆိုတော့ပုံစံဖြည့်ရမယ်။နောက်စည်ရင်းလုပ်ရမယ်။အစစ်အစစ်ဆောင်ရတာရှိမှာပါခင်ဗျ။အဲ့ဒါကြီးကြံ့ကြာတာဖြစ်ပါလိမ့်မယ်။ဟိုလင်းပြက်သွားတာလည်းမဟုတ်ဘူးပြက်သွားတာလည်းမဟုတ်ဘူး
။မြမအစိုးရကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်မောင်တော်မြို့နယ်ကငခုရနဲ့တောင်ပြူလက်ဝဲတို့ကပြန်လည်လက်ခံရေးစခန်းတွေမှာစတင်လက်ခံဖို့ရှိနေတာပါ။ဒီကနေ့ဇန်နဝါရီ23ရက်နေ့ကစလို့သတင်းတစ်ဖက်ကိုလူ1500စီစစ်လက်ခံဖို့မြန်မာအစိုးရကသဘောတူထားတာဖြစ်ပြီးငခုရနဲ့တောင်ပြိုလက်ဝဲတို့မှာရှိတဲ့စခန်းတွေမှာအသင့်ပြင်ထားပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေတိရောက်မှရောက်မလာသေးပါဘူး။ဒီအခြေအနေနဲ့ပတ်သက်လို့တောင်ပြိုလက်ဝဲကလူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်နယ်နေရာချထားရေးဌာနကညွှန်ကြားရေးမှူးဦးတောင်းရွှေကအခုလိုပြောပြပါဗျာ။ ဒီနေ့တော့မရှိသေးပါဘူးကွ။သူအလာလို့ရှိကျွန်တော်ကထောက်ပံ့ဖို့ပဲအရှင်လက်တင်စင်ထားတာပေါ့မှာ။ကျွန်တော်ကတော့ဒီဘက်မှာတော့တနားဆိုင်ရဲ့ဖွဲ့စည်းအနုနာရှင်လက်ဖြစ်နေပါတယ်။အကုန်လုံးရှင်လက်ဖြစ်တယ်ကျွန်တော်တို့ကတော့အကုန်လုံးနိုင်ပါတယ်။ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောနေကြတာပါ။နိုင်င long jo mumashi de dwa, napa the bodu sang and bodai don't get aba. Rohingya doka de rigo mount okere, sitaka sang jemme doka de scan rigo, biamabo de ne dwa, a season go sang and tabo lujangle, isha de bluga, tight don't get badi de. Amnesty International Puegade, a season sang and like de bo jozo labi, doka de ri trapi yare, a jang yin rigo, a jin pishin bo lua jang pioso gavadishin.
မမင်းနေခိုင်တင်ပြတော့တာပါ။ဒီယိုအမြန်မာပိုင်းစီစဉ်တဲ့ကိုဆက်လက်ထုတ်လွှင့်နေပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်စီယုံ LDU ရောဟာမြန်မာအစိုးရနဲ့အဖြစ်ခရရစရေး NCA ကိုလက်မှတ်ရေးထိုးမဲ့အကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်တမရော်က ဒီကနေ့မနက်ပိုင်းမှာတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တရားတွေးဆုံပြီးတဲ့နောက်လာအိုဒီမိုကရက်တစ်စီအီယိုအယ်ဂျီယူဥက္ကဋ္ဌချက်ခွန်စာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့အတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေးဆုံခဲ့ပါတယ်ဒီတွေးဆုံပွဲမှာတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ် NMSB
အထွေထွေတွေ့ရမှုနိုင်အောင်မငေးကသတင်းထုတ်ပြန်ချက်ကိုအခုလိုဖတ်ကြားပါတယ်။ဖေဒယ်ဆန်နေမှုကြားရအောင်ဒီပတ်စီရယ်ဆွေးနွေးလာဖို့ရှိတဲ့အချိန်ဒီလိုလေးတွေကြားခဲ့တယ်။ဒါကြောင့်ပေါ်ဝင်လက်မှတ်ရေးသူဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်။ဝန်ထမ်းပါတီလာဖို့ဒီမိုကရေစီရော
NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အပေါ်ပြည်ထောင်စုသားအားလုံးကဝမ်းမြောက်ဂုဏ်ယူနိုင်မယ်နိုင်ငံအတွက်အားသာမှုတွေစီကိုရှေ့ရှုနိုင်နိုင်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုပါတယ် လက်မှတ်ရေးထိုးမဲ့ရဲ့အတိအကျကိုတော့ထုတ်ပြန်တာမရှိပေမဲ့ပြည်ထောင်စုနေ့မတိုင်မီလက်မှတ်ရေးထိုးပွဲရှိကြောင်းသုံးသပ်တာတွင်ရှိနေပါတယ်။မွန်သတင်းအေဂျင်စီရဲ့အယ်ဒီတာနိုင်ပညာအောင်ကတော့မွန်ပြည်သက်ပါတီကို NCA လက်မှတ်ရေးထိုးရေးအတွက်မွန်ပြည်နယ်အစိုးရအဖွဲ့နဲ့မွန်နိုင်ငံရေးပါတီတွေကတိုက်တွန်းတာတွေရှိကြောင်းပြောပါတယ်။ဒီနယ်ကဝန်ကြီးဒီအစိုးရအဖွဲ့ဒီမှာဆိုရင်တိုက်ကိုထိုးစေခြင်းနဲ့ဒါဆိုတော့အဲ့ဒါမှလည်းဒီနယ်ပြည်အတွက် လို့ရကိုင်းရတာတို့ပုံလို့ရကိုင်းရဆိုတဲ့သဘောမျိုးပါဗျအဲ့ဒါအခုကိစ္စကဝန်ကြီးပြောတဲ့တော်တော်လေးထဲထဲဝင်တော့ရှားနေတယ်မွန်နှစ်ပါတီလည်းရှိသေးတယ်သူတို့ကမျိုးသားစီနိုင်ငံရေးစနစ်ကိုလုပ်ချင်တယ်မွန်နှစ်ပါတီကဒါမှမဟုတ်ရင်ဒီပင်လောင်ကလည်းဆက်တော့သွားနေမယ်မွန်တွေအတန်လည်းမပါဘူးဆိုတော့အဲ့ဒီစုရဲ့ယူမှုလည်းရှိတယ်သူက
မွန်ပြည်သက်ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပါဝင်ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကအဖွဲ့ဝင်တွေဖြစ်ပါတယ်။လောလောဆယ်မှာအခြားအဖွဲ့ဝင်တွေဖြစ်တဲ့ပြည်နီမျိوتا တုတ်တည်ပါတီ KNPP နဲ့စကိုင်းမျိုးသားကောင်စီ ANC တို့က NCA ကိုလက်မှတ်ရေးထိုးသေးပါဘူး။ UNFC ရဲ့အလားအလာနဲ့ပတ်သက်ပြီးနိုင်ပညာအောင်ကအခုလိုဆက်ပြောပါတယ်။
UFC ကဟိုရှစ်ပွဲထဲမှာထိုးတဲ့အဖွဲ့ရဟိုထိုးတဲ့အတွက်ကြောင့်ထုတ်လိုက်တာတို့ပါရှိတယ်လေအဲ့တော့အခုမှကျတော့ UFC ပဲသူဆုံးခဲ့ရလိမ့်မယ်ဒါပေမဲ့မွန်ဒီတက်ကလည်းဥပဒေအဖြစ်နဲ့အတွက်ကြောင့်မွန်ဒီတက်ရဲ့တဘောတာကကျွန်တော်တို့တိတိကျကျမသိရသေးဘူး UFC မှာဆက်ပြီးတော့ဦးဆောင်မလားမပါဘူးလားဆိုတော့သူတို့လည်းကြည့်ကြတာမပြောသေးဘူးကျွန်တော်တို့
မွန်ပြည်သက်ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးက NCA ကိုလက်မှတ်ရေးထိုးမှဖြစ်ကြောင်းသတင်းထုတ်ပြန်ချက်ကိုဖတ်ကြားပေမဲ့သတင်းမီဒီယာတွေကိုမေးခွန်းပြေဆိုတာမရှိခဲ့ပါဘူး။
UNSC အဖွဲ့ဟာ NCA ဖြစ်မြောက်ရေးအတွက်ဆွေးနွေးစဉ်ကအဖွဲ့16ဖွဲ့ရှိခဲ့ပြီး NCA ကိုလက်မှတ်ရေးထိုးချိန်မှာ9ဖွဲ့သာလက်မှတ်ရေးထိုးခဲ့ပါတဲ့လက်မှတ်ရေးထိုးပြီးနောက်မှာဒီ9ဖွဲ့ကိုအဖွဲ့ဝင်ဖြစ်ကတည်ဖြတ်ခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အပါအဝင်အဖွဲ့ဝင်အချို့ကထပ်မံနှုတ်ထွက်ပြီးကျေးဥနယ်ဆက်အခြေစိုက်ဝမိုင်းလာအဖွဲ့တွေနဲ့ပူးပေါင်းခဲ့တဲ့နောက် UNFC မှာ၄ဖွဲ့သာကြံခဲ့တာဖြစ်ပါတဲ့
ကမ္ဘာစောတင်ပြတော့တာပါခရော့ဖန်စီကန်ရိုက်ဒါစ်သတင်းထောက်တွေကိုဒီကနေ့ရုံထုတ်တဲ့သတင်းဖက်ဆက်ပါမယ်။နိုင်ငံတော်လျှော့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ဖန်စီခံရတဲ့ရိုက်ဒါစ်သတင်းဌာနကမြန်မာသတင်းသမားနှစ်ဦးကိုဒီကနေ့ပဲတရားရုံးမှာရုံထုတ်စစ်ဆေးခဲ့ပါတယ်။ဒီကနေ့တရားခွင်မှာတရားလိုဖက်ကိုစစ်ဆေးရမှာထွက်ဆိုချက်တွေကွဲလဲနေတာတွေရှိတယ်လို့လည်းသတင်းသမားတွေရဲ့အကျိုးဆောင်ရှင်တွေကပြောပါတယ်။အပြည့်စုံကတော့ရန်ကုန်မြို့ကတရားခွင်ကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ POA မြန်မာပိုင်းသတင်းထောက်မမီခါကပြောပြထားပါတယ်။
ရိုက်ဒါသတင်းဌာနကမြန်မာသတင်းသမားနှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရုံထုတ်စစ်ဆေးတဲ့ဒီကနေ့တရားခွင်မှာတရားလိုဘက်ကထွက်ဆိုချက်တွေကိုကြားနာခဲ့တာပါတရားခွင်မှာထွက်ဆိုခဲ့တဲ့ဒူရဲမှုကြီးယူနိုင်ကိုအပြန်အလှန်မေးခွန်းတွေထုတ်ရမှာတော့အမှုဖြစ်စဉ်နဲ့ကွဲလွဲမှုတွေရှိနေတာတွေ့ခဲ့ရကြောင်းမြန်မာသတင်းသမားတွေရဲ့ဥပဒေအကျိုးဆောင်ဦးခင်မောင်စောကပြောပါတယ်
ကိုရဲတွေရဲ့နာမည်တွေကိုလို့တယ်တွေ့တဲ့နေရာပေါ့ဗျာသူကသူကတော့ဟိုပါမဟုတ်ဘူးเนาะအဲတွေ့တော့ကလူတွေမဟုတ်ဘူးတွေ့တော့လူတွေမဟုတ်တဲ့အတွက်ကြောင့်ဟိုနေရာနှစ်ခုပေါ့ဗျာเนาะ FIR နှစ်ခုမှာနေရာနှစ်ခုကွဲတယ်ဗျာเนาะအဲအဲ့တော့အဲ့ဒီနေရာနှစ်ခုကွဲတဲ့အကြောင်းကိုတော့သူပို့ဆောင်သွားတယ်ပေါ့ဗျာเนาะနောက်တစ်ခါသူကဟိုသဘွားရှိကိုတရားစွဲမိတ်တင်တဲ့နေရာမှာလည်းဖမ်းပြီးတော့ဟိုလောက်အတွဲမှာပဲကျွန်တော်တို့ဟိုနိုင်ပိုင်းတော့သူကတရားစွဲမိတ်တင်နေဆိုတာမျိုးပေါ့ဗျာเนาะအဲ့တော့တရားစွဲမိတ်တင်နေဆိုတာတော်ကြီးဟိုဖြစ်ရတယ်ကြိစားမဟုတ်ဘူး။ဟောသုံးစားရမယ်။နောက်တစ်ခါဒါ official secret အနေနဲ့ညှိတလားမညှိဘူးလားเนาะအစစ်စစ်ဆိုတင်ပြရေးသုံးစားရမယ်။အဲ့ဒါတော့မမြန်နိုင်ဘူးပေါ့ဗျာ။အဲ့တော့ဘာကြောင့်လောက်မြန်ကလေးဆိုတာကတော့ကျွန်တော်နည်းနည်းစဉ်းစားရမယ်ကြိစားတွေပေါ်လာတာပေါ့ဗျာเนาะ
ရိုက်ဒါသတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာပဲရန်ကုန်မြို့မှာမြမအာနာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လှုပ်ဝက်သတင်းအချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့ရဆိုတဲ့ဆွဆွဲချက်နဲ့အာဏာပိုင်တွေဘက်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့တရားခွင်မှာစစ်ဆေးမင်းမြန်းချက်တွေအရာဆွဆွဲချက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတက်တည်မပြနိုင်ခဲ့ဘူးလို့လည်းဥပဒေအကျိုးဆောင်ဥက္ကင်မောင်စောကပြောပါတယ်။
ဒီလိုမျိုးဒါရန်သူကိုဆက်သွယ်ရစေအထောက်အထားပြနိုင်လားပြီးဘယ်နေရာဒီအမှုရဲထဲမှာဘယ်နေရာမှာရှိတယ်လဲဆိုတော့မပြောနိုင်ဘူးမပြောနိုင်မယ်လေသူကဝိုးလိုပါလားသူကိုယ်တိုင်သိတာမဟုတ်ဘူးပေါ့နော်သူကသူ့အောက်ကသူ့ရဲ့လက်ထောက်ကနေပြီးတော့မှဒီရှုပ်ဝက်စာရွက်သူကတော့ရှုပ်ဝက်စာရွက်စရန်ဆိုတော့ပဲအဓိကထားတယ်ဒါပေမဲ့ဒီအမှုမှာဒီလိုအမှုမျိုးကရှုပ်ဝက်စာရန်စကားဖြစ်ပါစေအဲ့ဒါကိုသူကရန်သူကိုပိုးဖို့ပေးဖို့ espionage အဓိကကြတာဗျာနော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့သူတို့မပြနိုင်ဘူးနော်နောက်ဆုံးအပိတ်မှာတော့ဟုတ်ပါတယ်သူတပည့်ပြောတဲ့အထက်မှာလည်းဒီချက်တဲ့တော့မပါဘူးလို့ဝန်ခံတာရှိပါတယ
်ဒီဇင်ဘာ12ရက်နေ့ကသတင်းတောက်နှစ်ယောက်ကိုရဲတာဝန်ရှိသူတွေကတွေ့ဆုံမှုချိန်ဆခဲ့ပြီးနောက်ဖမ်းဆီးခံလိုက်ရတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဖမ်းဆီးဖို့အကွက်ချစီစဉ်ခဲ့တာလားဆိုပြီးတန်တရားတွေလည်းထွက်ပေါ်နေတာပါသတင်းတောက်တွေကသာမကလှုပ်ဝက်အချက်လက်တွေပေးခဲ့တယ်လို့ဆိုတဲ့ရဲတပ်ဖွဲ့တွေကလည်းဖမ်းဆီးအရေးယူထားကြောင်းအာဏာပိုင်တွေကတော့ပြောဆိုခဲ့ပါတယ်ဒါပေမဲ့သတင်းတောက်နှစ်ဦးရဲ့အမှုနဲ့ဆက်နွယ်နေတယ်လို့ဆိုတဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုတရားခွင်မှာမတွေ့ရသေးသလိုအမှုစစ်ရာမှာလည်းဖမ်းဆီးထားတယ်လို့ဆိုတဲ့ဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့ဟာဖမ်းဆီးခံရတဲ့နေ့မှာတွေ့ဆုံမှုမရှိခဲ့တာကိုစစ်ဆေးတွေ့ရတယ်လို့ဥပဒေအကျိုးဆောင်ကဆိုပါတယ်။ဒါနဲ့ပတ်သက်လို့တရားခွင်မှာ VOA ကရိုက်ဒါသတင်းတော်ကိုဝါလုံးကိုအခင်းဖြစ်တဲ့နေ့ကအစိုးရထုတ်ပြန်ထားတဲ့ရဲရာရှိတွေဖြစ်တဲ့ဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နဲ့တွေ့ခဲ့တာရှိမရှိမေးမြန်းရမှာတော့ကိုဝါလုံးဘက်ကမရှိကြောင်းခေါင်းခါညှင်းဆန်းပြီးကျန်တာကိုရှေ့နေကိုသာမေးဖို့ပြောဆိုခဲ့ပါတယ်။ရိုက်ဒါသတင်းဌာနကတော့ဖမ်းဆီးကန်သတင်းတောက်နှစ်ယောက်ကိုအာမခံပေးဖို့ရှောက်လဲထားပြီးတရားရုံးဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားပါတယ်။2023ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေနဲ့သတင်းသမားတွေအပေါ်အရေးယူဖို့စီစဉ်နေတဲ့အပေါ်မှာတော့ပြည်တွင်းပြည်ပကသတင်းသမားတွေကိုလူအခွင့်အရေးလှုပ်ရှားသူတွေကလည်းမြန်မာအစိုးရပေါ်ဝေဖန်နေကြတယ်လို့သတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ဖို့လဲတောင်းဆိုနေကြတာလို့ရှိပါတယ်။ပ
ပြင်သစ်နိုင်ငံအခြေစိုက်နယ်စည်းမခြားသတင်းသမားများအဖွဲ့ကတော့သတင်းသမားတွေတာဝန်ရှိတဲ့အတိုင်းဆောင်ရွက်တာကိုဖမ်းဆီးအရေးယူတာဟာလက်ခံနိုင်စရာမရှိသလိုချက်ချင်းပြန်လွတ်ဖို့လေဒီကနေ့တရက်ခွင့်မတိုင်ခင်မှာကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်တရားစွဲလိုက်တဲ့အပေါ်မှာနိုင်ငံတကာသတင်းမီဒီယာတွေကောနိုင်ငံတော်အတိုင်းဝိုင်းကပါထောက်ပြဝေဖန်နေကြပါတယ်
မမေခသတင်းပေးပို့သွားတာပါရှင်။ပြည်ဦးအင်မြမပိုင်းစီစဉ်တွေကိုလိုင်းတိုမီတာ19နဲ့25နဲ့30နှစ်တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြီးခဲ့တဲ့တစ်ပတ်ကဖြစ်ပွားခဲ့တဲ့အရေးအခင်အတွင်းတနတ်ဒဏ်ရာတွေကြောင့်ဆေးကုသမှုခံယူနေကြတဲ့သူ၁၀၀ကိုအာဏာပိုင်တွေကဒီကနေ့မှဖမ်းဆီးလိုက်ပါတယ်။
မြောက်ဦးအရေးအခင်းနဲ့ပတ်သက်ပြီးတော့စူပူအောင်လှုံ့ဆော်တဲ့သူတွေကိုဖမ်းဆီးမယ်လို့ပြည်내တာဝန်ရှိသူတွေကပြောကြားလိုက်ပြီးတဲ့အကြမ်းမှာစစ်တွေဆေးုံမှာဖမ်းဆီးထိန်းလိုက်တာဖြစ်ပါတယ်။
ဖမ်းရတာဟောပါဘူးကွာသူတို့ဟိုကဘတ်ဝတ်တဲ့ထဲတာပါဦးသေးုံမှာရှိတယ်အကျိုးဆောင်နဲ့ထဲတယ်ဆိုတော့ဒါဖမ်းတယ်လို့ပြောလို့မရဘူးလားရပါတယ်ဟုတ်ကဲ့အဲ့တော့သူတို့ကိုဘာဆွဲချက်နဲ့ဖမ်းလိုက်တာလဲခင်ဗျဖမ်းရဲ့ဆိုတော့အဲ့ကကျတဲ့ဒီရောင်ဦးမှာဖြစ်ခဲ့တယ်ဒီရောင်သွေးပါတယ်ဒီကျန်ဖက်မှုပေါ့အဲ့ဒီမှာသူတို့နဲ့ခုနပြောလို့ဒီရက်တက်ဖွဲ့နဲ့ဟော ဟုတ်ကဲ့အရောင်သွေးပါတယ်သူကဘာပြောရလဲမသိဘူးအရောင်သွေးပါတယ်ဆိုရိုးရိုးမဟုတ်ဘူးညာရိုးရိုးမဟုတ်ရိုးရိုးစုပူတာမဟုတ်ရိုးစုပူတယ်ဆိုလို့ရှိရင်လည်းခုနကပြောရုံးနဲ့စုပူတယ်ဆိုလို့ရှိရင်လည်းဟိုရိုးရိုးအုပ်ပဲဖြစ်မှာလေအခုကသူတို့ကတော့မှနောက်ကနေပြီးတော့ဟိုဝေရှာတစ်ခုပါတာပေါ့နောက်ကနေပြီးတော့ခုနကပြောလို့ဒီလက်ညှိုးမှုတစ်ခုပါတာပေါ့ဒီဥစ္စာနဲ့သူဒီရအူးရုံး ဟုတ်ကဲ့ဒီနောက်ကမှာခုနပြောလို့တွန်းနိုင်ငံရေးဖွဲ့တစ်ဖွဲ့ခုနပြောနိုင်ငံရေးဖွဲ့တစ်ဖွဲ့ရှိနေတယ်နိုင်ငံရေးဘယ်လိုခေါ်မလဲကျိုးကိုင်ရေးဖွဲ့တစ်ဖွဲ့ရှိနေတယ်ဒါကြောင့်ကျွန်တော်တို့ကဒီဖွဲ့ကိုကျွန်တော်ကတော့ရောင်းပေးပါတယ်ဒီအကြံဖက်တဲ့အဖွဲ့လေးလို့ကျွန်တော်ကတော့လူပဲတာခေါ်တာပြပါတယ်ဟုတ်ကဲ့အဲ့ဘယ်အဖွဲ့လို့ပြောလို့ရမလဲဘယ်အဖွ
identify
the people. Okay, so you will be
able to get the people. Yes, I am. I am not sure if you are not sure if you are
ရည်လိုပါဗျာဒီမှာတခုတက်တော့ရေးပါဆူစုပေါင်း၈ယောက်လို့ကြားပါတယ်အဲ့ဒါဟုတ်ပါသလားဟုတ်ပါတယ်၈ယောက်ရှိရပါဆရာဦးမှာ၄ယောက်ရှိတာအဲ့မှာဖြည့်ကုန်လို့ဗျာဖြည့်ကုန်လို့ဟုတ်တယ်ဖြည့်ကုန်ရဲ့ခါကျတော့ကျွန်တော်တို့အဝင်ရှိရဲ့လူတွေပါเนาะရေးယူခံရတဲ့နေသာရှိပါတယ်ဒါကြောင့်မလို့ဟိုသူတို့ကဟိုเนาะဒီဖိဖိထားတာဖြစ်ပါအဲ့တော့ဒီလူတွေရဲ့ကျမ်းမာရေးအခြေအနေကရော
န်နဲ့ပတ်သက်လို့ခွဲစိတ်ကုသစေပေါ့။ဆိုရင်ရတဲ့အချိန်ကြီးတော့မဟုတ်ပါဘူး။
အဲ့တော့သူတို့တော့လိုအပ်တဲ့ဆေးဝါးကုသမှုတွေတော့ပေးထားတယ်ပေါ့
။ဒါမှလည်းဆေးရုပ်ပေးထားပါတယ်။အခုဆေးရုပ်ကကျွန်တော်ဆောက်နေပါတယ်။ဆေးရုပ်ထားပါတ
ယ်။ဟုတ်ကဲ့။ဟုတ်ပါပြီ။ဥတမောင်ဆိုရင်ကျေးဇူးတင်ပါတယ်ခင်ဗျ။
မြောက်ဦးမြို့ဆန္ဒပြပွဲအတွင်းတနက်တန်ရာရသွားသူရှိဦးတို့ကိုဖမ်းဆီးလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်မှုဦးတင်မောင်ဆွေကိုကိုရဲနိုင်ကဆက်သွဲမေးမြန်းသွားတာပါရှင် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ25 30နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါအခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတီကောင်းစရာကိုတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
မေဂန်ပြည်တော်စုစိုးရရဲ့ဗန္ဓာရေးသုံးစိတ်ကိုနားမဲ့သတင်းပတ်အနေနဲ့ဆက်ပြီးလေပတ်နိုင်ဖို့လုံလောက်တဲ့မဲရည်အတွက်ထက်လွတ်တော်မှာရပ်သွားခဲ့တာကြောင့်အမေဂန်စိုးရရဲ့လုပ်ငန်းဆောင်သားတွေတစိတပိုင်းရပ်ဆိုင်နေတဲ့အချိန်လေးတွင်လာလေးကဆုံးသက်သွားပါတယ်။နားမဲ့ဖေဖော်ဝါရီလအတွင်းမှာလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်ဖို့ Republican ဘက်ကဂရီပေးပြီးခဲ့တဲ့နောက်ပါတီကြီးနဲ့အကြာသဘောတူညီချက်ရသွားခဲ့တာပါအစိုးရလုပ်ငန်းတွေရပ်ပိုင်းရဆိုင်သွားတာကိုကြည့်ရင်နောက်မှလွတ်တော်အတွင်းတိုက်ပွဲတွေပိုပြီးပြင်းထန်လာမှာကိုပြနေတဲ့အကြောင်း VOA သတင်းတောက်ကက်သရင်ဂျစ်ဆင်ကသတင်းပေးပို့ထားပါတယ်ပြီးခဲ့တဲ့တောက်ကြနေညတကောင်းအစိုးရဗန္ဒာရေးသုံးစိတ်တဒန်းကုံဆုံးသွားခဲ့တဲ့အတွက်အစိုးရလုပ်ငန်းတွေဒစိတပင်းအားဖြင့်ယာယီရဆိုင်ခဲ့တာဖြစ်ပါတယ်ဝါရှင်တန်မြို့တော်တဝိုက်အစိုးရရုံးနေပိတ်ခဲ့ပြီးလွတ်တော်အမတ်တွေကဒီကိစ္စကိုပြည်လည်မှုရအောင်သတင်းပတ်ကုံရက်တွေအတွင်းအပြင်းအထန်ဆီစပ်ညှိနှိုင်းခဲ့ကြတာပါ Republican ထက်လွတ်တော်မှမစ္စမက်ကော်နဲကအခုလိုပြောပါတယ
် So long as the government remains open it would be my intention to take
ဆရာလုံငန်းဆောင်တွေဆက်ပြီးတော့လေပတ်နေသမျှအစိုးရရှိသမျှလူဝင်မှုကြီးကြပ်ရေးဒါကာကိစ္စနေကြာလူယုံရေးကိစ္စနဲ့သက်ဆိုင်တာတွေကိုလွတ်တော်မှဥပဒေပြုနိုင်အောင်ကျွန်တော်ကြိုးစားဖို့ဆန္ဒရှိပါတယ်အခက်လွတ်တော်အနေနဲ့အဆိုပြုချက်တွေကိုလက်ခံပြီးနောက်မှဥပဒေတရအဖြစ်ပြဋ္ဌာန်းနိုင်အောင်ကျွန်တော်အထူးပဲလိုလားပါတယ
်အမေရိကန်ပြည်ထောင်စုကိုမှတ်တမ်းမှတ်ရမရှိပဲမိဘတွေနဲ့အတူကလေးဘဝတွေကရောက်လာခဲ့တဲ့လူငယ်၈သိန်းကျော်ကိုကာကွယ်ပေးရေးကအစိုးရသုံးစိတ်ကိစ္စမှာဒီမိုကရက်ဘက်ကအဓိကတောင်းဆိုချက်ဖြစ်ပါတယ်ထက်လွတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှာမာကအခုလိုပြောပါတ
ယ် to prevent the dreamers
လူအများစုဖြစ်တဲ့ Republican တွေအနေနဲ့ Dreamers လို့ခေါ်တဲ့ဒီလူငယ်တွေနေရာပြန်မပို့အောင်ဟန်တားဖို့18ရက်အချိန်ရှိပါသေးတယ
်ဖေဖော်ဝါရီလ10ရက်နေ့မတိုင်ခင်မှာသဘောတူညီမှုရအောင်တောင်းဆိုတာဖြစ်တဲ့အတွက်လွှတ်တော်အတွင်းပါတီကြီးနေရာရဲ့တိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာဖို့ရှိတယ်ဆိုပြီးသုံးသပ်ကြတာဖြစ်ပါတယ်အိပ်ပြီးတော့ပြောရင်းဆိုဝင်ရှိသူ Sarah Huckabee Sanders ကတော့အခုလိုပြောပါတယ်
We're pleased to see Senator Schumer accept the deal that President Trump put on the table from the very beginning.
သမ္မတတော်နဲ့ Trump ဆက်ရက်ကအဆိုပြုခဲ့တဲ့အချက်ကိုအထက်လွှတ်တော်အမတ် Chuck Schumer ကလက်ခံသဘောတူလိုက်တဲ့အတွက်ကျွန်တော်တို့ကျေနပ်မိပါတယ်။တိုင်းပြည်အတွက်ကောင်းမယ်ဆိုရင်ရေရှည်လွှင့်မှုကြီးကြပ်ရေးကိစ္စသဘောတူနိုင်အောင်ကျွန်တော်တို့ညှိနှိုင်းသွားမှာပါ
။ဒါပေမဲ့လည်းသမ္မတရဲ့ Republican Party အမတ်တွေကိုယ်တိုင်အင်ဂျူရောဘက်ကဘယ်လိုသဘောတူညီချက်မျိုးကိုလက်ခံနိုင်မယ်ဆိုတာမသိကြသေးပါဘူး။Republican ထက်လွတ်တော်အမတ် Lindsey Graham ကတော့လူဝင်မှုကြီးကြပ်ရေးဒါကာစီစဉ်ရနေရပြန်ဖို့မခံရအောင်ကာကွယ်ပေးထားရသူလူငယ်တွေရဲ့ဘဝကိုမထိခိုက်အောင်အများစုဖြစ်တဲ့ Republican တွေဘက်ကလည်းရည်တည်သွားပါမယ်ဆိုပြီးပြောဆိုနေပါတယ်။ဒီလိုအာမခံပြောဆိုချက်ကို Democrat ထက်လွတ်တော်အမတ်တချို့ကတန်တရားဖြစ်နေကြပါတယ်။ထက်လွတ်တော်အမတ် Louis Guterres ကဆိုရင်သူတို့ပါတီဘက်ကလျှော့ပေးတာတိတ်ကိုစောလွန်တယ်လို့ပြောဆိုထားတာပါ။Democrat ထက်လွတ်တော်အမတ် Hakeem Jeffries ကတော့အခုလိုပြောပါတယ
် We're asking for Paul Ryan to make the commitment
ကျွန်တော်ကလူမှုကြီးကြပ်ရေးအရာရုံးရင်းနေတဲ့စနစ်ကိုပြင်ဆင်ဖို့အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကိုတောင်းဆိုနေတာပါသူဘက်ကဒါကိုလုပ်ဖို့ပြက်ကွက်နေတော့မှာပဲ
အထက်လွတ်တော်မှာဘလို့ပဲသဘောတူညီချက်ရအောင်ဆိုပြု Republican အများစုပဲလွှမ်းမိုးထားတဲ့အောက်လွတ်တော်မှာပို့ပြီးတဲ့တောင်ခဲ့ခဲ့ခဲ့ညှိနှိုင်းရမယ့်ပုံတွေရှိနေပါတယ်သဘောတူညီမှုမရခဲ့ရင်နောက်ထပ်အစိုးရလုပ်ငန်းတွေရပ်ဆိုင်သွားတာမျိုးထပ်ပြီးကြုံရနိုင်ကြောင်းပါခင်ဗျာ
အ American and I eat young Tigang Siago, good in Taugatin Piatora washing, could come out of Tolo to go and I get to go down your season to set it directly like Sunekangunas in Nayababi.
Minglakia, Ingani, Yavai, deadly lessons and I will choose to worry. Don't give me a swimming at John Yagarodi, bigger day. Drimpa don't have chicken, meow, ye can a butterbarry. Bigger than Badonga, Yakinbine, Miao Muma, Picket, Yakine, Lunuita, do a Picamujong, Sanapia to read this songy at a pier house solution. A good energy as well at Tama, this songy at a pier at the Kudo Sunamari. The Albi Sumo issued out, Lukun issued out, Lunu issued out, the shoot out Bonsong on the Wiban Yinko Muri at a Shinibari. The Jamal Kudine, General Daily Lessis, and Madi, Miao Bibikan, but they don't that Sunuza Machibari. A dig up on Sunubi was to General Poko, no pick or Tavare, but Tamaduaro. ကိုတီဟာကိုရင်ဖိတ်ခေါ်ကြပါလိမ့်ခင်ဗျာကျွန်တော်ကိုတီဟာကိုရခိုင်ကိစ္စပေါ့နော်တဖက်မှာဟိုဒီရွန်ဂျာကိစ္စပဲဖြစ်ပြီးနောက်ပိုင်းမှာပဲအခုရခိုင်ကိစ္စကမြောက်ဦးမှာထပ်ပြီးတော့ဒီကြောပြန်ဖြစ်လာတယ်ဖြစ်လာတယ်ဆိုတော့ကအခုဖြစ်တဲ့ကိစ္စတော့ရခိုင်မျိုးသားကြီးနဲ့လက်ပတ်သက်ပါတယ်ဖြစ်သွားတဲ့ကိစ္စအစွဲကိန်းတွေမှုဒီပေါ်မှာကိုတီဟာဘယ်လိုများတုံ့တက်ပြီးကြ
ဟိုရခိုင်နိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်အချက်နှစ်ချက်မြင်နေပြအချက်ကကျွန်တော်ဒီ2012ခုနှစ်နောက်ပိုင်းမှာပေါ့နော်တကယ်တော့စပဲဆိုတော့စပြောဆို2010ပေါ့2010ကျွန်တော်တို့နိုင်ငံရေးအပြောင်းအလဲဖြစ်တဲ့ချိန်မှာကျွန်တော်တို့ရခိုင်နိုင်ငံရေးအားစုတွေစပြီးတော့ကျွန်တော်တို့တွေလှုပ်ရှားလာတယ်ဗျတခြားလာကြကြသူတို့ကနိုင်ငံရေးခွဲလန်းအနေနဲ့သူတို့နိုင်ငံရေးအိမ်မက်တွေကိုအကောင့်တွေပို့ဖို့စဉ်းစားလာတဲ့ခါမှာ2012ကျွန်တော်တို့ဒီလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်မှာသူတို့တွေရဲ့လှုပ်ရှားမှုတွေအားကောင်းလာဒီရေဘောနိုင်ငံရေးလည်းအားကောင်းလာပေါ့နော်အဲ့ချိန်မှာရခိုင်နိုင်ငံရေးအားစုတွေရဲ့အဓိကလူလာချက်နှစ်ချက်သတိထားပြီးတခြားကတော့သူတို့ဒီသင်္ကာလီတွေများလာတာသူတို့မချက်ဘူးဒီကိစ္စကိုသူတို့ရှင်းကျင်တယ်ဖယ်ရှားကျင်တယ်ဒါကိုအားထုတ်တယ်ပေါ့နော်နောက်တစ်ခါကျတော့သူတို့ဒီတရားစာတအထုတ်တောင်နေပတ်သက်ပြီးတော့တို့တွေမကျေနပ်ဘူးတို့တွေရခိုင်ရဲ့တရားစာတွေဟာရခိုင်ဒီနယ်အတွက်ပဲအကျိုးဖြစ်ဖြစ်ရမယ်ဆိုတော့ဟိုပါပေါ့နော်ဟိုခိုင်ယူချက်နဲ့ကျွန်တော်ထုတ်ရှားလာတယ်လေတွေ့ရဆိုအဲ့ဒီနှစ်ချက်ကိုအခြေပြုပြီးတို့တွေနိုင်ငံဦးတည်ချက်တွေထုတ်ရှားလာတယ်ဒီနယ်အတွက်မှာလည်းအားဖေးမှုတွေရတဲ့ခါကျတော့2010မှာကျွန်တော်တို့ကျွန်တော်တို့နိုင်ငံအားကောင်းလာတာကတော့ကျွန်တော်2015အထိကျွန်တော်တို့ဒီကုသိုလ်ရေရခိုင်ကျတော့မှာကျွန်တော်တို့အများကြီးဖြစ်သွားတဲ့အတိပေါ့နော်ဒီလိုအနေထားမျိုးတွေရှိတယ်ဆိုတော့ပြောချင်တာကတော့ဒီကျွန်တော်တို့ရခိုင်ဒေသမှာရခိုင်နိုင်ငံရဲ့အင်အားစုတွေကဒီဝန်နိုင်ငံရဲ့အားကောင်းလာတဲ့တောက်ခံမှုအထိုက်အလျောက်ရှိလာတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကဒေသတည်မှုစီအဖွဲ့ချုပ်ရဲ့နိုင်ငံရဲ့အင်အားစုကလည်းကျွန်တော်တို့ဒီတိုင်းနိုင်ငံလုံးကိုကျွန်တော်တို့ဒီသိမ့်ဖို့ပေါ့နော်နိုင်ငံရဲ့အကြောင်းလဲမှာကျွန်တော်တို့ဒီအစိုးရဖွဲ့စည်းနိုင်မှုတော့ကိုအားထုတ်ပြီးတော့ကျွန်တော်လုပ်တဲ့အဖို့တိုက်မှုတွေအားပြိုင်မှုတွေအရင်ဖြစ်တယ်အပြည့်အမှုတွေဖြစ်တာနဲ့နောက်ဆုံးကျွန်တော်တို့ပို့တိုင်မှုတွေဖြစ်တာပေါ့နော်ဆိုတော့ဒီကိစ္စကျွန်တော်တို့ငကိုတက်တစ်ချိန်ချိန်တော့ညှိမယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ဒီရခိုင်ပြည်နယ်အစိုးရဖွဲ့တဲ့ကိစ္စမှာလည်းကျွန်တော်တို့ဒီ AMP နဲ့ပေါ့နော်ကျွန်တော်တို့အပြည့်အမှုတွေရှိခဲ့တယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ဒီ Coffee Annan Commission ကိစ္စတို့ကဘာလို့ကအစားကန့်ကွက်တာတွေတောက်လျှောက်ရှိခဲ့တယ်ဆိုတော့တစ်ဖက်ကရခိုင်နိုင်ငံအင်အားစုကသူတို့ပြည်နယ်ရေးကိစ္စကိုကျွန်တော်တို့လူသားဒီမိုကရေစီဖွဲ့ချုပ်ကသူတို့ရဲ့အင်အားအပြည့်အမှတ်ပြုပြီးတော့တိုင်ပင်ပြီးပူးပေါင်းထုတ်တာမျိုးသူတို့ဘက်ကလိုလားတယ်အဲ့လိုမျိုးမဖြစ်လာရခွတော့ဒီနိုင်ငံရဲ့ဖိအားပေးမှုတွေရှိတာဆိုတော့အဖက်မှာကဟိုကျွန်တော်တို့ဒီတခိုင်နိုင်ငံရေးအားကောင်းပြီးတော့တွန်းတွန်းတိုက်တိုက်ကစားလာတဲ့သဘောတွေရှိတယ်ဆိုတော့အဲ့ဒီခါမှာကျွန်တော်တို့ဒီအားပြိုင်ပွဲတွေချင်းပုတ်တိုက်မှုတွေဖြစ်လာဆိုတော့ဟိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဘက်ကရောပါတီဘက်ကရောတခိုင်ဒီနိုင်ငံရေးအားစုတွေနဲ့ဆက်ဆက်ညီနိုင်တဲ့ကိစ္စမျိုးတွေမလုပ်ဘဲနဲ့ဟိုဘယ်လိုခေါ်မလဲဟိုတစ်ဖက်နဲ့တစ်ဖက်မသိမသာပေါ့နော်ကျွန်တော်တို့အတိုက်ခံသဘောမျိုးဟာဟိုအားပြိုင်မှုတွေကအများပို့ထလာပြီးတင်းမမှုကြီးဖြစ်လာတယ်ဆိုတော့အဲ့ဒီအချိန်လူမျိုးဖြစ်နေတဲ့အချိန်မှာကျွန်တော်တို့ခုနောက်ဆုံးပေါ့နော်ဒီဒေါက်တာအေးမောင်ကနေပြီးတော့ကျွန်တော်တို့ဒီကမတော်ကိုသွားပြီးတော့ကျွန်တော်တို့ဒီရခိုင်ကိစ္စဖြစ်ရှင်းဖို့သွားခေါ်တာပေါ့နော်အစိုးရငုတ်တွေ့ရှိနေရင်မှတ်တပ်ကနေပြီးဒီကျွန်တော်တို့ဒီကမတော်ကိုသွားပြီးတော့ကျွန်တော်တို့ဒီအခုကြီးတောင်းတဲ့အနေအထားမျိုးတွေဖြစ်လာတာကကျွန်တော်တို့ကဒီနိုင်ငံရေးနယ်ပယ်မှာအရန်ကြုံလာတာပေါ့နော်ဆိုတော့ဒီလိုအချိန်မျိုးတွေမသိမသာကျွန်တော်တို့ရခိုင်ကိစ္စကရခိုင်နိုင်ငံရေးနယ်ပယ်ကဟိုစစ်မှန်တာတစ်ခုလိုဖြစ်လာတယ်ကျလာတဲ့အချိန်မှာဟိုတစ်ဖက်မှာလည်းဟိုအခင်းအကျင်းတွေခြိတိုင်းခြိတိုင်းမှာကျွန်တော်တို့ဒီတော်တော်အေးမောင်ပါဝင်ပေါ့နိုင်ငံရေးနိုင်ငံရေးအင်အားစုတွေသူတို့ရဲ့နိုင်ငံရေးကိုမြင့်လာမြင့်တဲ့အခါမှာလည်းဘလို့ဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီအခုဆိုလိုကျွန်တော်တို့ဒီဟိုရခိုင်ဒီချိန်တော့ဖုံးပြီးနေလားတောက်လောင်နေတယ်ကျွန်တော်တို့ပြောပါပေါ့တော့ဒီရခိုင်ဘယင်းနိုင်ငံတော်ကြီးအကြောင်းကိုကျွန်တော်တို့ပြန်ပြီးတော့ဟိုအထင်ရှားအောင်ကျွန်တော်တို့ပေါ်ထုတ်ရင်းရနေပြီးတော့ကျွန်တော်တို့ဒီ ဒီပမာနဲ့ရခိုင်ရဲ့ဂျာကကျွန်တော်တို့တမိုင်းချစ်ဖင်မှာရှိခဲ့တယ်ကျွန်တော်တို့ဒီအတိတ်ခဲလေးတွေပါကျွန်တော်တို့ထုတ်ပြောရတယ်အနေအထားမျိုးတွေပေါ့နော်အဲ့လိုမျိုးတွေစီးပေါ့ကျွန်တော်တို့ကဒီနိုင်ငံရေးတိုက်ပွဲတွေတိုက်ပွဲတွေကကျွန်တော်တို့အဆန်းနေရှိခဲ့ကုန်တာပေါ့ဟုတ်ကဲ့အဲ့ဒီအချိန်မှာအခုလိုမျိုးကျွန်တော်တို့ဒီအဟိုဆိုရတာတားစီတယ်တားစီတာလည်းဟိုဥပဒေသဘောရတားစီရ ရိုးမဟုတ်ဘူးကျွန်တော်တို့နိုင်ငံတော်ပုံကံမှုအဖြစ်ဖြစ်သွားတဲ့ခါကျတော့ကျွန်တော်တို့ဒီနိုင်ငံရေးတန်ရှင်ကဒီရခိုင်ပြည်နယ်ထဲမှာတော်တော်ကြီးသွားတယ်ကဒါကတိုးရိုးသားရိုးမဟုတ်ဘူးဟိုဒီကပိုဆိုးလာတယ်ကြာအကြောင်းရှိတယ်အပြက်အပြက်နဲ့နှောင်းသွေးထွက်မဲ့အနေအထားတွေဖြစ်လာတယ
်ဆိုတော
့ဟိုဒါကအလုံးအတွက်ကိုယ်ရင်ကြာကောင်းတဲ့အနေအထားပါ
ကျွန်တော်တခုနှစ်ပိုင်းခွဲမိကျင်တာခုနကကိုသီဟပြောသွားတဲ့အထဲမှာတကယ်တမ်းရခိုင်လူမျိုးတွေရဲ့အခြေခံမကျေနပ်မှုရှိတယ်နောက်တစ်ခုကရခိုင်ဒေသတွင်းမှာပဲလက်ရှိဖြစ်နေတဲ့ NLD အစုအဝေးနဲ့ရခိုင်မျိုးသားတွေကြားတွေကနည်းနည်းတင်းမာမှုသဘောတွေဒါအခြေခံအကြောင်းရင်းတွေပေါ့နော်အခုဖြစ်သွားတဲ့ကိစ္စကိုတော့နှစ်ပိုင်းခွဲကျင်ပါလေအခုဒီတည်ဆုံးမှုတိမဖြစ်ခဲ့ရခင်အခြေအနေအစိုးရရဲ့ကင်တွယ်မှုအထူးဖြစ်ပြည်နယ်အစိုးရရဲ့ကင်တွယ်မှုဆိုလိုတာကစာပေဟောပြောပွဲတွေကိုပိတ်လိုက်တယ်စာပေဟောပြောပွဲပိတ်လိုက်တဲ့အပြင်နောက်ကညပိုင်းထွက်လာတဲ့အဲ့မှာကင်တွယ်ဒီကင်တွယ်ပုံနဲ့ပတ်သက်လို့ရောကိုသီဟာဘယ်လိုမြင်ပါလဲ
ဒါကိုတည်းကကျွန်တော်တို့ဒီဟိုဘောနော်လူသားဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့ဒီအုပ်ချုပ်ရေးပိုင်းနေမှာတော်တော်ကတောင်းကနေဖြစ်တယ်မနိုင်မနေဖြစ်တယ်ဗျအဲ့တော့ဟိုအားလုံးကလည်းပြောကြပါတော့ဒီဒီရဲရဲ့ကိစ္စပေါ့ဒီဒီရဲရဲ့ကိစ္စကလားဟိုဟိုအစိုးရကတသက်ပြည်ရဲ့တသက်လိုမျိုးတချို့လည်းပြောကြကျွန်တော်တို့အဲ့ဒီလိုတော့ဟိုမထင်ဘူးတော်တော်လည်းပဲအစိုးရအနေနဲ့ကဒီရဲရဲ့ဝန်ကြီးဌာနကိုဟိုလုံလောက်တဲ့ဟိုဘယ်လိုခေါ်မလဲအမိတ်ဟိုစီမံချက်ပေါ့နော်မပေးနိုင်ဘူးလို့ကျွန်တော်မြင်တယ်အဲ့ဒီခါကျတော့ကျွန်တော်တို့မြေပြင်မှာကြံကြွယ်တဲ့အခါမှာဟိုဘေးဘက်ကူကျိုးတွေဘယ်လောက်ထိဖြစ်လာနိုင်လဲဆိုတော့အစိုးရအနေနဲ့ဟိုချိုးတင်ခံမနိုင်ခြင်းဒါမှမဟုတ်ဟိုဖြစ်လာမဲ့ဖြစ်လာတဲ့အခါမှာအစိုးရဝါတွေမဖြစ်တော့အောင်ဟိုဟိုစီမံလေးပေါ့နော်ဆက်မတဲ့အခါမှာမကျွမ်းကျင်ဘူးကျွန်တော်တို့လုံလောက်တဲ့ဟိုအမိတ်ညွန်ကြားချက်မပေးနိုင်ဘူးလို့ကျွန်တော်မြင်တယ်ဆိုအဲ့ဒီခါမှာကျွန်တော်ထင်တယ်ဒီအပေါ်ပိုင်းကျွန်တော်နိုင်ငံရေး position ယူထားတဲ့ကျွန်တော်တို့ဒီဝန်ကြီးချုပ်လို့ပေါ့နော်ရခိုင်ပြည်တော်ဝန်ကြီးချုပ်လို့ဟာမျိုးဒါနေပြားနေပြီးဒီကြောင်တည်ရေးအဖြစ်အဖြစ်ကျွန်တော်အမိတ်ပေးရဲ့အပြန်လမ်းအမိတ်ပေးရဲ့အချိန်တွေပြင်ပြရဲဟိုသုံးချက်ချက်ပေးရဲဆိုတော့ကျွန်တော်တို့ဒီအပေါ်ပိုင်းမှာကျွန်တော်တို့ကင်ထွေပုံတွေမှာကျွန်တော်တို့ထွတ်ချော်မှုတွေရှိတယ်အထိတ်ဆက်မမိမှုတွေရှိတယ်ဒါကြောင့်ဒီလောက်ဒီအချိန်တွေဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ
်ဟာဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အခုသရော့ရှင်တူအလှည့်ပေးချင်ပါတယ်ကိုတီးလက်မှုကိုတီးလက်မှုဒါတို့ဆွနေပြလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီရခိုင်ကိစ္စကတော့ဒီအများပြည်သူအမြင်နဲ့ကျွန်တော်ပြောမယ်ဆိုရင်တော့ဒီသူအစိုးရရဲ့လုပ်ရတော့ဒီစစ်တပ်နဲ့အတန်းတူလိုပဲတွားမယ်ဖြစ်ပါတယ်ခင်ဗျဘာဖြစ်လဲဆိုတော့နော်ရခိုင်ကိစ္စဒီရခိုင်ဒီဆန္ဒပြတဲ့လူတွေကတော့ဒီလောက်တက်ကြမလို့ပြစ်တက်ကြတော့မလို့ဗျ။ဘာဖြစ်လဲဆိုရင်တော့သူတို့ဆန္ဒမမှန်ကန်ကသူတို့ထုတ်ပေါ်တာเนาะအခုတခါထပ်ပြီးတော့ဆန္ဒတခါနောက်ပြီးတော့သူတို့အဲဆေးဥမာတခါထပ်ပြီးတော့ဖမ်းရနေတယ်။အဲဒါဆိုရင်တော့ကျွန်တော်အနေနဲ့ကတော့เนาะဒီဖမ်းဆီးမှုဒီเนาะဒီအစိုးရကငကိုတဲ့ကသူ့ရဲ့အဖွဲ့ကြီးတဲ့မှာเนาะပြည်ထရေးမှာသူအဲ့ဒီလူဟောင်းတွေထည့်ထားတဲ့များတဲ့အတွက်သူလုံးဝမထိန်နိုင်ပဲအဲ့ဒီအဖွဲ့အစည်းတွေကလောက်ဆောင်တယ်ကသူတို့ခံရတယ်ဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆက်တော့ရှိသူတခါလေးဖိတ်ချင်ပါတယ်ကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျကိုနေဦးလင်းဆွေးနွေးလို့ရပါတယ
်ဆွေးနွေးလို့ရပါတယ်ဆိုတော့ရခိုင်ကိစ္စကတော့ကျွန်တော်အရင်ပြောရင်အများဆုံးပုံချရင်တော့ဆိုးရရဲ့အားနည်းချက်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်ဗျာရခိုင်ဗမာပြည်ရေးကိုစဉ်းစားတဲ့အခါမှာတော့ဆန်းစုကြည်နေတယ်သိပြီးတော့အသားမကျဘူးလို့ပဲထင်ပါတယ်။ဒါကြောင့်ဗမာလူမျိုးတွေရဲ့စိတ်နေစိတ်ထားတန်ဖိုးဟလာရခိုင်လူမျိုးတွေရဲ့စိတ်နေစိတ်ထားတန်ဖိုးဒီထားတွေကိုသူမသိတဲ့အတွက်ဟိုပေါ့နော်ဘင်္ဂလားဒေ့ရှ်ကိစ္စကိုဆင်းရဲတဲ့အခါမှာလည်းကျွန်တော်စိတ်ထဲတော့သဘောမကျဘူးပေါ့ဗျာ
။အဲ
့ဒီအတွက်တော့ပဲဒီပြဿနာတွေရှိရလို့ထင်ပါတယ်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေသကန်တဦးကိုမေးချင်ပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ကိုကျော်ထီးကြားပါလားခင်ဗျာ။
ကြပါလေ
။ဟုတ်ကဲ့ကိုကျော်တီအခုဖြစ်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးခုနောက်ဆုံးအစိုးရကင်တွယ်မှုပေါ့ကျွန်တော်နောက်ဆုံးသိရလို့ဆိုရင်စစ်တွေဆေးဟုံးမှာသူတို့ဒီဒဏ်ရထားတဲ့ရှစ်ဦးကိုပါဆွေးနွေးပြီးတော့ဖမ်းဆီးပါတယ်။နောက်ရေးယူမှုတွေလုပ်ဖို့လည်းအစဉ်စဉ်လုပ်နေတာတွေ့ရပါတယ်။အစိုးရရဲ့ကင်တွယ်မှုအစဉ်စဉ်နဲ့ပတ်သက်လို့ကိုကျော်တီရဲ့အမြင်လေးသိချင်ပါတယ်
။ဟုတ်ကဲ့အခုကကျွန်တော်မြင်တာကတော့ပေါ့နော်လက်ရှိတင်းမာနေတယ်ပေါ့နော်တင်းမာနေတဲ့အခြေအနေလူလူနဲ့အစိုးရကြားထဲမှာနောက်တစ်ခုကစိုးရိမ်မှုအခြေအနေတွေဟိုလျှော့ရှားဖို့လိုတယ်ပေါ့နော်
အဲဒီကအပြင်ကတော့ကျွန်တော်တို့ဒီပထမလောက်သွားတာကဒီအခင်းဖြစ်တယ်အခင်းဖြစ်တော့ပြခတ်မှုတွေဖြစ်တယ်လူတွေတေကြတယ်ပေါ့နော်သူကတကူကဒီဒေါက်တာအိမ်မောင်ကိုဖမ်းတယ်နောက်တတိယတကူကလည်းတင်းစာရှင်းလင်းပွဲလုပ်တယ်လုပ်တဲ့အခါမှာလည်းဒီအရေးယူမှုတွေကိုလုပ်သွားမယ်လို့ပြောတယ်ဆက်လက်ပြီးတော့လည်းဒီဆေးရုံမှာအဲဒဏ်ရာရတဲ့လူနာတွေကိုဆက်ဖမ်းတယ်ဆိုတော့စိုးရိမ်မှုတွေမြင့်နေတယ
sin a patalubo. Oh, Sissi Muri Malogwen, eh? I see, I see, Michigan at the Dinashim were Chinewello Vido, a kid named one. I think I mean, you see, the Lutuani Vido, oh, Manina Busu Rekisari, now we draw Pinia, the Asua Tanasayaria, a king, Chichi, and a patavido, Pinia Sura, then Yare Chadi, where Pure, now Pansy Muri Tapit, as you know, Luria Chini, so you move it up Chini, you know, or Tiana Damu.
အဲအမှန်တရားကိုရှာဖို့လမ်းစားကပြောက်သွားနိုင်တယ်ဆိုတဲ့ဟာတွေကိုမြင်နေပေါ့နော်ဟုတ်ကဲ့လက်တလုံးမြောင်ဦးမြို့ရဲ့အခြေအနေရောဘယ်လိုရှိပါလဲခင်ဗျာလူတို့ကတော်လေးညင်ညင်ကြညင်ညင်တက်တက်ရှိသွားပြီလားအဲလုံးလုံးစဉ်အခြေအနေကတော့ဟိုခုနကပြောသလိုညင်ညင်တက်တက်တော့ရှိနေပြီမဲ့လေဒီအဓိကအပြင်ဒီအခင်းဖြစ်တဲ့လူနာတွေကိုဖမ်းတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဆက်လက်ပြီးတော့ဒီ
Okay. General Toroshin, Matumi, General Fonko, Matumi Jawa, like me.
Okay,
General Mudalu Dokusle, Matumi, Fongyawabi, Matumi, Ku, Miao Pit Wale, Kesabo, now Ku, Kunaga, Toroshin, we go, not go up in a Sunday, Kudia, Bio, Pura, through Jakai Mudari, Machina Muchigan, Poma Shila, Suek, and Mupoma, Amia Jawa, Matumi, and me, Tijama, like me.
ဟုတ်တယ်ဒီမှာတော့ဆမဆိုတော့ပြောပါတယ်ဆိုဘာခံဆိုပါတယ်ရခိုင်ပြည်သူတွေကလည်းမဟုတ်ပါဘူးတတိယမြောက်ဦးဖြစ်တဲ့ပတ်သက်ပြီးတော့အဥရိယနဲ့ပတ်သက်နေပါတယ်မြောက်ဦးအဖြစ်ရုံးကိုဖိုင်တူးဖြစ်တဲ့နေလန်လွဲမှားတယ်တခုကနေပြီးတော့အစိုးရရဲ့အနေနဲ့ဒီဘဝအများကြီးရှိရဲ့ဒီပြည်သူတွေနဲ့လက်နက်ကင်ထားတဲ့ဒီရက်တက်ပညာဖြစ်ပြီးဆိုလို့ရှိရင်တော့ပြည်သူတွေမှာပါမှမရှိပ
ဟုတ်ကဲ့ခင်ဗျာကျွန်တော်မတ်2မိဟုတ်တစ်ဆက်တည်းတစ်ခုမေးချင်တာကအခုဒီရခိုင်ခုနကစွန်းစွားတဲ့လူချို့မှာစွန်းနေသွားတာကဒီမတိုင်ခင်ထဲမှာတွေကရခိုင်လူမျိုးတွေထဲမှာခြေကားဖြစ်လက်ရှိစွန်းနေပတ်သက်ပြီးတော့မချေနှမှုတွေရှိတယ်ဆိုတော့ကရခိုင်ပြည်နယ်ထဲမှာပဲတကယ်တမ်းပြောလို့ရှိရင်အနိုင်ရအများစုအနိုင်ရတာကရခိုင်ပါတီဖြစ်တယ်ဒါပေမဲ့အစိုးရဖွဲ့နိုင်တဲ့အခြေအနေမရှိခဲ့
ချက်တွေကိုမတော်လက်ခံဖို့အမတန်ခက်ခဲပါတယ်။ဒီမြန်မာနိုင်ငံရဲ့အခြေအနေကိုခါဒီမျိုးတစ်မျိုးတည်းကပဲအဲ့ဒီပြီးတော့မြန်မာနိုင်ငံရဲ့အခြေအနေကိုမတင်တတ်တာမဟုတ်ပါဘူး။ဒါကမှလွတ်လပ်ရေးရပြီးနောက်ပိုင်းအဲ့ဒီမြန်မာနိုင်ငံတစ်ခုလုံးမှာနေနေကြတဲ့တိုင်းရင်းသားအားလုံးတွေရဲ့ဒါစိတ်ကိုချက်တွေဆိုခက်တော့ချက်တွေကခါရင်မှသိတတ်ဒီလိုမျိုးခံစားရတော့မဟုတ်ဘူး။ဒါနဲ့တခုရှိတာကနေပြီးတော့အစ်ကင်တိုင်းရင်းသားဒီချက်သာလို့ရှင်တော့ဒီခန်းကြီးနဲ့မအောင်ထုတ်ဖို့ရှိတယ်။နိုင်ငံတကာနဲ့ပတ်သက်တဲ့စိတ်ကိုချက်တွေရှိတယ်။ဒါတော့ညှိလို့မရပါဘူး။
Okay, Matumi, Lilimo Makana, Nibiwang, General Kutia, Twigu, Tamil, Secha, Mijamari, Kutia, Dugal, Drinama, Pite Kajaro, Drina Patabula, Mijamari, DPA and Patabula, Suya, Drin Topia, Mu, Nam Manka, Mu, Balauti, Jonzalo Yame, Suluaga, a Suya Topia, Jamaro, Luzu, Luwe, Luo, Laika, Nibido, Subu, Mu, Pite, Pozanu, D. Kunaga, Kayo, Wimu, Siga Jalu, Trubaga, Nasso, Ascension, D. Yetolung, Yellow Tolung, Ascension, Gentlemi, Nasso, Maduadalu,
ပြက်ကနှိမ့်နေရတဲ့သဘောမျိုးတုံ့ပြန်ထားပါတယ်ခင်ဗျာအဲ့တော့ဒီဒါနဲ့ပတ်သက်လို့ဆွေးရဲ့ဒရင်ထုတ်ပြန်မှုတွေနောက်တစ်ခုကဒရင်ထုတ်ပြန်ခြင်းပံမကံမှန်မှန်ကံမှုရှိမှရှိအချက်လက်တွေဒီပေါ်မှာကိုတရားသွေးပြုမြင်ပါလေ။ဟုတ်ကဲ့ခင်ဗျာဟိုဒါနဲ့ပတ်သက်ရင်တော့ပြောကြရတယ်အများကြီးပါကျွန်တော်တို့ဒီဆိုရအနေနဲ့ဒီတရားပြောင်းဝင်ဒရင်ထုတ်ပြန်မှုတကယ်တမ်းကျတော့ your Nagano Diamond Hango, Tatan, Tawan, Chile Boguria, Sinjare, to the Nitane Be, Senoruda, who Sinjaga, Chibi, the Dinpogiana, allow the Dianine, Senorudija, the Borda or Chalan in Otogiana, you Mahovene, a few Madame Kulu Togiana, Chile. So the girl. Oh, the other thing is that ตะพักก็ดูออกสู่จังเราดีต้องเปลี่ยนไปแค่ได้ตะบอมิวบ่เนาะไอ้โหลตะบอมิวจ้อท่าได้แท้มาเรามาเราเสร็จแจ้ไปได้คํามาดูบอมิวมาแล้วล่ะล่ะตะชู่สุแล้วณัชตรงจังมานาได้ดูเนี่ยเราเชื่อเราไม่มีได้หาได้ไปได้เพราะจังไม่รู้ดีไอ้ซ่าโหโกพี่แล้วเราตัดตนาโหกูจี้ทวาลาไปไหนเนี่ยดูเนี่ยใส่แท้มาไม่ยอมจี้ใส่ไปเนี่ยเราโกพี่แล้วโหไม่เต็มแน่เสร็จไปโกพี่แล้วโหจี้ทวาลาไปไหนเนี่ยอนิจจาสิบาแล้วไอ้โหลดีดีตัวกูส နဲ့ပတ်သက်တဲ့အခြေအနေတွေကိုကြီးကြီးကြပ်ထုတ်ပြန်ပေးဖို့နောက်ဆိုတော့ကိုယ်နဲ့ကလည်းကျွန်တော်တို့တသက်ရလွတ်လပ်တယ်ပေါ့နော်အဲဒီကျွန်တော်တို့ဆုံသက်စစ်ဆေးတဲ့အဖွဲ့အမျိုးတွေနဲ့ကျွန်တော်တို့ပြည်သူလူထုကိုလည်းတွင်ဆင်းမေးမြန်းပြီးတော့ကျွန်တော်သတင်းထုတ်ပြန်ပေးဖို့ကျွန်တော်ဒီကိစ္စ transparency ပေါ့နော်ကျွန်တော်တို့ပွင့်လင်းမြင်သာမှုရှိရှိနဲ့ကျွန်တော်ဖြည့်ရှင်းပေးမှသာလင်းကျွန်တော်တို့ပြည်ပြည်မှာဖြစ်နေတဲ့အဲတင်းမာမှုတွေနောက်ကအဲ့ဒီအကျိုးဆက်ပေါ့နော်ဖြစ်လာမဲ့တအုံတွင်းနဲ့အုံကြွားမှုတွေကိုဟိုတားပြီးရကျေချောရောက်ပါလိမ့်မယ်ဒါမဟုတ်ရင်ဒီတဲ့ပူဆိုးလာဖို့ကြောင်းနဲ့ရှိတယ်
ကျွန်တော်တစ်ဆက်တည်းမြင်ချင်လားကိုဒီက group D ဖြစ်ရတဲ့ပတ်သက်လို့ကအခုနောက်ပိုင်းအခြေအနေနဲ့ပတ်သက်လို့တကယ် ground အခြေအနေကိုပြည်တွင်းမှာကိုဒီကတို့အနေနဲ့တေးချာချာသတင်းရယူနိုင်တဲ့အခြေအနေရှိပါလားဘာလို့လဲကျွန်တော်ဆိုရင်တခုကကျွန်တော်ဒီမတိုင်ခင်ကပဲတချို့မြောက်ဦးနေကန်တွေချို့မေးကြည့်တော့မြောက်ဦးနေကန်ချို့ကအခုဒီတဲ့ရလေးလိုက်မှာတော့မပြောရတဲ့သူချို့ရှိပါတယ်ဘာလို့ဆိုတော့ဒင်းသာရှင်းလင်းပွဲမှာပြောသွားတဲ့သဘောကဒီပွဲနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့လူတွေကိုရေးယူမယ်လို့ဆိုတဲ့အခါကျတော့ရေးယူမှလည်းနိုင်ငံတော်ပုံကမှုနဲ့ရေးယူမယ်ဆိုတော့ဒီကိစ္စကိုပြောလိုက်တဲ့လူကဒီဖြစ်ရကြီးမှာပါတယ်ဆိုတဲ့သဘောလည်းတက်ရောက်သွားမှလည်းစိုးရိမ်နေကြတယ်အဲ့တော့ကိုတိရသူတို့အခုသတင်းရယူရဲ့အနေထားမှာဘယ်လိုရှိပါလဲခင်ဗျာ
သတင်းရယူရတော့ကျွန်တော်တို့ဒီဟိုပါပေါ့နော်ဒီတယ်လီဖုန်းနဲ့သတင်းမေးမြန်းတာကျွန်တော်တို့သတင်းချက်လက်တွေစင်ငယ်စင်ငယ်မေးမြန်းတဲ့ခမတော့ပြဿနာမရှိပါဘူးတို့တော့လည်းပဲသူကပြောသလိုပေါ့ဒီကိစ္စကိုတာဝန်ယူပြီးတော့ရုပ်လုံးထွက်ပြပြီးပြောဖို့ကြတော့တော်တော်ခက်ကြပါတယ်ဒါဆိုဒီကိစ္စမှာပတ်သက်ခဲ့တဲ့ witness တယောက်တွေနဲ့ပြောမယ်ဆိုရင်အချိန်မျိုးဒီကိစ္စနဲ့ဆက်ဆက်ပြီးတော့ဟောကျွန်တော်တို့ဖမ်းဆီးအရေးယူခံရတာမျိုးဖြစ်နိုင်ပါတယ်။ဘာလို့လဲဆိုတော့အဒီနေ့ညအချိန်မျိုးအမြဲချုပ်ဆွေးပါတယ်။ချုပ်ဆွေးတဲ့အတွက်ကြောင့်မလို့ဒီအုံကြွားမှုတွေမှာဟောတော့ဒီလိုကျွန်တော်တို့ဖြစ်စဉ်ထဲမှာပါဝင်ခဲ့တဲ့အဲလူကွင်းဆက်အနေနဲ့ကျွန်တော်တို့အရေးယူခံရတာမျိုးကဒီတိုင်းဆိုးရိမ်နိုင်ပါတယ်။ဆိုတော့ဟိုကျွန်တော်အနေနဲ့ဟိုမဝင်မကြတဲ့အချက်ကပါလဲဆိုတော့ဟိုဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တစ်ဖက်မှာဖြစ်ခဲ့အဖြစ်မှန်ကိုပေါ်ထုတ်နေရတဲ့နောက်ွယ်ဒီဖြစ်ခဲ့တဲ့အဖြစ်ရက်ကိုကျွန်တော်တို့ပုံကံမူကြီးတစ်ဖွဲ့ ခေါ်ကျူးပြီးတော့အေးအေးယူဖို့ဟလာဒီလိုမျိုးရှာဖွေပြီးတော့တေးဝန်လူတွေကြည့်ပေါ့နော်ဟိုဖန်ကြီးဖြစ်သေးဖို့လုပ်တဲ့ကိစ္စတွေအားလုံးဟာသူတို့အဖြစ်မှန်ကိုဟိုခေါ်ထုတ်ဖို့ဟိုအခင်းချင်းကောင်းတစ်ခုမဟုတ်ပဲねကျွန်တော်တို့ဒီအဖြစ်မှန်ကိုဟိုမဖော်ရဲအောင်ပေါ့နော်အခြေအနေတစ်ခုကိုဖန်တီးနေတယ်လို့ဖြစ်နေတယ်ဒါကဟိုမဖြစ်သင့်ဘူးအထူးသဖြင့်ဒီလိုမျိုးဒီမိုကရေစီအရသာအစိုးရလက်ထက်မှာဒါမျိုးတွေကမဖြစ်သင့်ဘူးဒါအာဏာသုံးပြီးတော့ကျွန်တော်တို့ဟိုအဖြစ်မှန်တစ်ခုကိုမပြောရဲမဆိုရအောင်တောက်ွယ်သွားအောင်ကျွန်တော်တို့အင်အားနဲ့ဖုံးပြီးတယ်လို့လည်းဖြစ်နေတယ်ဆိုတော့အရေးကြီးပါဘူးကျွန်တော်မပြောဘူးတစ်ဖက်မှာပေါ်တော့အရေးကြီးမှုရှိတယ်လို့တစ်ဖက်ကလည်းမှန်ကြားကိုပြောရဲနိုင်တယ်ပြောခွင့်ရှိနိုင်တယ်အဲ့ဒီနေမျိုးတွေဖန်တီးပေးဖို့တို့တယ်မဟုတ်ရင်ကျွန်တော်တရားမျှတမှုကိုဘယ်လိုမှဆောင်ကျမပေးနိုင်မှာမဟုတ်
ဘူး။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးအမျိုးသားလွတ်တော်ကုသလေမတ်ထုမေမေးချင်ပါတယ်မတ်ထုမေခုနပြောသွားတဲ့အထက်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်အစိုးရမှာတာဝန်ရှိတယ်ပေါ့။အခုဖြည့်ရှင်းကင်တွယ်မှုတွေထဲမှာပြည်နယ်အစိုးရပြည်အောင်စုအဆင့်ဘဒုမှာအဓိကတာဝန်ရှိလဲဘဒုလောက်ရက်ကအဓိကဖြစ်သွားလဲအခုနောက်ပိုင်းကင်တွယ်မှုတွေနဲ့ပတ်သက်လို့မတ်ထုမေဘယ်လိုမြင်ပါလဲခင်ဗျာ။မတ်ထုမေကြားပါလား
။
ဟုတ်က
ဲ့ဟုတ်ကဲ့ဆက်ပါရစေဟုတ်ကဲ့တာဝန်အရှိဆုံးကတော့အနည်းဆက်ဆုံးမှာရှိချက်အရှိရနေပြီးတော့အာဒီပြည်နယ်အစိုးရပါဒီပြည်နယ်အစိုးရရဲ့တိုင်တူဖြည့်ရှင်းမှုတွေလိုအပ်ချက်တွေများလို့ဒီလိုမျိုးဖြစ်သွားခဲ့ရတာပါဒီပြည်နယ်အစိုးရကိုတာဝန်ခံတဲ့အစိုးရကတော့ပြည်ထောင်စုအစိုးရပါဒါနဲ့ပတ်သက်ပြီးလုံလုံလျှလျှတာဝန်ရှိတာကတော့ပြည်ထောင်စုအစိုးရမှာလုံးဝတာဝန်ရှိတယ်ဒါပေမဲ့လက်တလုံးမှာတော့တိုင်တူဖြည့်ရှင်းတဲ့ဤနောက်တစ်ခုကနေပြီးတော့အနည်းဆက်ဆုံးမှာရှိနေတဲ့ပြည်နယ်အစိုးရမှာလည်းပဲဒီတော့သူ့အစိုးရနဲ့ထပ်တူစုမတာဝန်ရှိပါတယ
်။လက်ရှိကင်တွယ်မှုတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ။အခုသတင်းစာရှင်းလင်းပွဲတွေလည်းသူတို့လုပ်နေရရှိပါတယ်။ခက်တူတူလေးပေါ့ကျွန်တော်တို့
။ဟုတ်ကဲ့ဆင်ဒီလက်ရှိအခြေအနေကတော့ဟိုရှင်းနေတဲ့ဟာကိုရှင်းအောင်လုပ်ရပါမယ်။အခုကရှင်းနေတဲ့အရာကိုရှင်းအောင်လုပ်နေတယ်လို့ဖြစ်နေပါတယ်ရှင်။ဒီတရားဥပဒေစုမှုလေးကိုဒီ case ကနေပြီးတော့အခုဖြစ်သွားတဲ့အများကြီး case ကစင်ခေါ်နေပါတယ်။ဒီတရားမျှတမှုကနေပြီးတော့ကျွန်တော်တို့ဟိုဒါအခုလက်ရှိမှာဆိုလို့ရှင်ဒီဖန်စီခံထားရတဲ့စိတ်ယုံပေါ်မှာရောက်နေတဲ့လူတွေကိုတော့ဖန်စီခံထားရတယ်။ဒါပါဝပြတဲ့ဆိုလို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးနဲ့ပတ်သက်လို့သင်ခေါ်ချက်အကြည့်တင်ရှိနေပြီ။သူတို့ကကျမတို့ခံကြည့်နေသလိုရှိပုံပြီးသင်ခေါ်ချက်လို့ရှိနေပြီ
။ဟုတ်ကဲ
့။ဆက်သွယ်ရအောင်နေပြီးတော့ကျမတို့ဒီချက်ရှင်းလင်းတဲ့ဖြည့်ရှင်းမှုတွေဒီနေ့အစိုးရမှနေပြီးတော့ကြောတင်ပြရပါမယ်။ဒီနေ့အစိုးရဒီတူအစီရင်ခံစာတင်ရပါမယ်။ဒီတူကိုအစီရင်ခံစာတင်တဲ့ကမ္ဘာလေရှင်းရှင်းလင်းလင်းနဲ့တရားသာသာဖြစ်ဖို့ဥပဒေကောင်ဆက်မှမြန်မာ့အခြေကိုအရေးကြီးပါတယ်အခုပုံစံကနေပြီးတော့ဟိုသူတို့ကတကယ်တော့ဆရာပြောရတယ်လို့ပဲဒီလိုလေးတချို့အရာတွေမှာတက်အောင်ချက်တယ်ဖြစ်နေပါတယ
်
ဒါနေပြီးတော့ဒါဖြစ်တဲ့တဲ့ကိစ္စပါရှင်ဒါဒီတရားဥပဒေစိုးမိုးရေးကိုဒီမိုကရေစီအစိုးရလက်ထက်မှာဒီကိစ္စကိုဖုံးလို့ဒီမှာပြောချင်ပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒါရိုက်လေးတိုင်းအချိန်ဆစ်သွားလို့ပါပါဝင်ဆွေးနွေးပြီးလေဒေါ်ထုမီကနောက်ကုတီဟာသူကြီးကျေးဇူးအများကြီးတင်ပါတယ်တော်ရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒါရိုက်လေးတိုင်းအစီအစဉ်ဒီမှာပဲကျန်တော့ခွင့်ပေးပါ
ထလို့သူကိုရနိုင်တဲ့သူကိုသားညုံစီစဉ်တင်ဆက်တဲ့ရဲ့လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကိုဝင်းမင်းကပြောပြပေးပါဦ
းဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တို့ရဲ့မဟာမိတ်ကပ်ဖြည့်သူစစ်တွေကိုတူရကီအစိုးရဘက်ကထိုးစစ်ဆင်နေတဲ့အပေါ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီနေ့ပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်လိုက်ပါတယ်ဝဂျီမက်ဒစ်ကဒီလောက်ရကအစ္စလာမစ်ဆွေးရောက် IS သွေးကြွတွေကိုတိုက်ခိုက်နေမှုအတွက်အနှောက်အယှက်ဖြစ်စေတယ်လို့ပြင်းပြထန်ထန်ပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြည်ပြင်ပြောင်းလဲတင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ရှေ့မြင့်ချက်ကိုဒုသမ္မတမိုက်ပန့်စ်ကဒီနေ့ထပ်လောင်းပြောဆိုခဲ့ပြီးအစ္စရေးဆိုင်ရာအမေရိကန်တယံကိုဂျေရုဆလင်ကိုပြောင်းရွှေ့မဲ့ကိစ္စလဲအမေရိကန်ရဲ့ကတိကဝတ်ကိုထင်ရှားပြသလိုက်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်ရေးဥပဒေချမ်းကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်ပြီးဖြစ်တာကြောင့်သုံးရတာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းကျင်းပခဲ့ရမှုအဆုံးသတ်သွားပြီးဖြစ်ပါတယ်။လူမှုကြီးကြပ်ရေးကိစ္စအပေါ်မပြေမလည်ဖြစ်နေတာကနေအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းကျင်းပခဲ့တဲ့အထိဖြစ်စေခဲ့တာပါ။ Pacific သမုဒ္ဒရာရဲ့တစ်ပတ်တစ်ချက်ဒေတာတွေမှာဒီနေ့ငလျင်လှုပ်တာတွေမိတောင်ပေါက်ခဲတော်တွေစက်တိုက်ဖြစ်ပေါ်နေပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုဝင်းမင်းကကြေညာပေးခဲ့တာပါရှင်။တင်ညာအတွက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်။ POA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နေပါတယ်။သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြားမှာရှင်လမ်းပါစေရှင်။ POA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.